ဗနက်ဆလာနိုင်ငံမှာဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေကိုပြန်လည်ရေးဆွဲမဲ့လွတ်တော်အတွက်ရည်ရွယ်ချင်းပါတဲ့အခြေတင်ဖြစ်စရာရွေးကောက်ပွဲမှာဆန္ဒမဲပေးသူအရေးတခုအနည်းဆုံးလူတစ်သန်းလောက်မမှန်မကန်စည်းရင်းပုံပြထားတယ်ဆိုတဲ့ပြောဆိုချက်ကိုသမ္မတနဲ့ရွေးကောက်ပွဲကြီးကြပ်ရေးအဖွဲ့အကြီးအကဲတို့ကဒီကနေ့ပဲပယ်ချလိုက်ကြပါတယ်။ရွေးကောက်ပွဲအတွက်အီလက်ထရောနစ်နည်းပညာနဲ့ဝန်ဆောင်မှုပေးခဲ့တဲ့ဗြိတိန်ခြေစိုက်ကုမ္ပဏီရဲ့ပြောဆိုချက်ဟာတာဝန်မဲ့ရရောက်တဲ့အကြောင်းဗနက်ဆလာရွေးကောက်ပွဲကောင်စီဥက္ကဋ္ဌတိဗစ်ဆေလူစီနာကပြောဆိုလိုက်ပြီးဥပဒေကြောင်းရအရေးကြီးကိုစီစဉ်မယ်လို့လည်းတတိပေးခဲ့တာပါ။ရွေးကောက်ပွဲလုပ်ငန်းစဉ်မှာဝန်ဆောင်မှုနဲ့နည်းပညာထောက်ကူပေးရမယ်ကုမ္ပဏီတစ်ခုအနေနဲ့လိုရိုးလို့စင်မဟုတ်ပဲသဘောထားအမြင်ပေးခဲ့တာဖြစ်ကြောင်းလည်းပြောဆိုလိုက်ပါတယ်ဗြိတိန်နိုင်ငံက Smart Market ကုမ္ပဏီကြီးကအတိုနီယိုမူကီကာကတော့မဲဆန္ဒရှင်စင်ဟာမှားယွင်းနေတယ်ဆိုတာတန်တရားဖြစ်စရာမရှိကြောင်းပြောဆိုခဲ့တာပါဒါပေမဲ့လည်းမဲစင်းကြောင့်တင်းတင်းနေနေကရွေးကောက်ပွဲရလက်ပေါ်ရက်ခတ်မှုရှိမရှိဆိုတာကိုတော့ပြောမတော်ပါဘူးအမှန်တကယ်မဲပေးခဲ့သူအရေးအတွက်နဲ့အာဏာပိုင်တွေထုတ်ပြန်ခဲ့တဲ့မဲစင်းကြားဖမ်းမှန်းကြီးတန်းလောက်ကွာနေတယ်လို့လည်းအမှုဆောင်ရရှိချုပ်ကပြောဆိုခဲ့ပါတယ်ဗနီဇွဲလားသမ္မတနီကိုလတ်မာဒူရိုကတော့ကုမ္ပဏီကြီးကပေါ်ဗြိတိန်နဲ့အမေရိကန်တို့ကဖိအားပေးမှုတွေရှိခဲ့တဲ့အကြောင်းရုံးမြင့်တဲ့ဂျာမန်ကမှပြောဆိုခဲ့တာပါမဲပေးသူအရေးအတွက်ရှစ်သန်းရှိခဲ့ကြောင်းလဲသမ္မတကထပ်မံပြောဆိုလိုက်သလိုဆန္ဒပြသမားတွေရဲ့တားဆီးမှုတွေသာမရှိခဲ့ရင်မဲပေးသူအရေးအတွက်ဟာဆယ်သန်းလောက်တော့ရှိနိုင်တယ်လို့လည်းပြောဆိုခဲ့ပါတယ်ယူကောက်ပွဲကိုသမိုင်းမောက်ခဲ့တဲ့တိုက်ခန်းတွေကတော့မဲပေးသူအရေးအတွက်ဟာလေးသန်းတော့မပြေကြောင်းပြောဆိုထားသလိုတင်းနေနေယူကောက်ပွဲမှာတင်းယူခဲ့ကြတဲ့တင်းသမားတွေကလည်းမြို့တော်ကာကတ်မှာမဲယုံတွေမှာလူမရှိသလောက်ဖြစ်နေတယ်လို့လည်းပြောဆိုထားကြတာပါ